ဘလာရုစ်နိုင်ငံကိုပူတင်မသွားမီတနင်္လာနေ့အယုံမတက်မီမှာဒရုန်းအမြောက်များနဲ့ရုရှားကယူကရိန်းမြို့တော်ကီဖ်ကိုတိုက်ခိုက်ပါတယ်ရုရှားကသူ့ဘာသာပောက်ကွဲသွားတဲ့ဒရုန်း23စင်းနဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းတပ်တွေက18စင်းကိုပစ်ချခဲ့တယ်လို့ကီဖ်မြို့တာဝန်ရှိသူတွေက Instagram မှာပြောထားပါတယ်ရုရှားသမ္မတပူတင်ဟာတနင်္လာနေ့မှာဘလာရုစ်နိုင်ငံကိုသွားရောက်ပြီးသမ္မတအလက်ဇန်းဒားလူကာရှာကိုနဲ့ဆွေးနွေးဖို့မူလကစီစဉ်ထားပါတယ်ဘယ်လာရုစ်နိုင်ငံဟာသူ့နိုင်ငံကိုရုရှားတပ်တွေအသုံးပြုခွင့်ပေးထားတဲ့နိုင်ငံဖြစ်ပြီးရုရှားရဲ့ကာကွယ်ရေးမဟာမိတ်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။လေကြောင်းရကာကွယ်ရေးဟာယူကရိန်းရဲ့တသမတ်ထက်ထားရှိတဲ့ဦးစားပေးအစီအစဉ်ဖြစ်တယ်လို့တနင်္ဂနွေနေ့လုံးကယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာပြောခဲ့ပါသေးတယ်။ဒီလိုတိုက်ခိုက်တာကိုကာကွယ်ဖို့ဆိုရင်လေကြောင်းရကာကွယ်ရေးစနစ်ကိုယူကရိန်းရဲ့နေရာတိုင်းမှာတိုးမြှင့်ချထားဖို့ပဲဖြစ်တယ်လို့အမေရိကန်နိုင်ငံယူကရိန်းသံအမတ်ကြီးအောက်ဆနာမာကာရိုဗာက ABC ရုပ်မြင်သံကြားနဲ့တနင်္ဂနွေနေ့ကအင်တာဗျူးမှာပြောပါတယ်။ Patriot ဒုံးကျည်လေကြောင်းကာကွယ်ရေးဘက်ထရီတွေကိုယူကရိန်းကိုအမေရိကန်ကပို့ပေးဖို့အစီအစဉ်ရှိပေမဲ့တရားဝင်တော့မကြေညာသေးပါဘူး။အဲဒီလိုပေးဖို့မယ်ဆိုရင်ပဋိပက္ခထဲမှာအမေရိကန်ပါနေတာကိုတွန်းမြစ်လိုက်တာဖြစ်ပြီးရန်စတာဖြစ်လိမ့်မယ်လို့ရုရှားကတော့ပြောထားပါတယ်။